ကိုရိုနာဗိုင်းရပ်စ်ရောဂါအကူးစိုက်ခံရသူဟာကမ္ဘာတလွှားမှာတသန်းကျော်နေပြီဖြစ်ပြီးစနေနေ့အထိဆိုလူပေါင်း6000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်အထူးအနာဆုံးကတော့ဥရောပနဲ့အမေရိကန်နိုင်ငံမှာပါစပိန်မှာအကူးစိုက်ခံရသူ32000ကျော်ရှိနေပြီးသေဆုံးသူက11000ကျော်လာတာကြောင့်တနိုင်ငံလုံးအတိုင်းတာနဲ့အသွားလာပိတ်ပင်ထားတဲ့ရက်ကို15ရက်ထပ်တိုးပြီးဧပြီ26ရက်နေ့အထိသတ်မှတ်လိုက်ပါပြီစပိန်ပြည်ရဲ့ဒုတိယအဆိုးဆုံးဖြစ်နေတဲ့အီတလီမှာလည်းသူ့ရဲ့ဆေးဝန်တန်း11000ကျော်ဒီရောဂါအကူးစက်ခံနေရတဲ့အပြင်ဆေးပညာရှင်83ဦးသေဆုံးခဲ့ရတယ်လို့ကျန်းမာရေးဌာနကရောဆေးပညာရှင်အသင်းကပါပြောပါတယ်ဗြိတိန်နိုင်ငံမှာတော့တရက်အတွင်းသေဆုံးသူက900ကျော်သွားတာကြောင့်အခုဆိုဒီရောဂါနဲ့သေဆုံးသူက4300ရှိနေပါပြီပြင်သစ်မှာတော့ဒီရောဂါကြောင့်သေဆုံးသူက6500ကျော်ရှိနေပြီအကူးဆက်ခံရသူက13000ကျော်နေပါပြီ။မြို့တော်ပါရီတဝိုက်အခြေအနေသိပ်ဆိုးတဲ့အတွက်တချို့လူနာတွေကိုယောဂါတန်သိပ်မခံရသေးတဲ့ပြင်သစ်အနောက်ပိုင်းဘက်ကိုစစ်လေယာဉ်တွေရဟတ်ယာဉ်တွေရထားတွေနဲ့ပြောင်းရွှေ့ပေးနေပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီယောဂါဖြစ်ပွားသူပေါင်း28000လောက်ရှိနေပြီးအဆိုးဆုံးဖြစ်နေပေမဲ့အခုချိန်ထိညီညီညွတ်ညွတ်တိုက်ဖြတ်တာမရှိသေးပဲပြည်နယ်တွေအနေနဲ့ကိုယ်ပြည်နယ်အတွက်ကိုအကောင်းဆုံးလုပ်ကြဖို့သမရကပြောနေစေပါ။တောက်ကြံနေကတော့နှာခေါင်းစီးတွေတက်ကြဖို့ယောဂကူးစက်မှုဆိုင်ရာဗဟိုဌာနကအကြံပေးခဲ့ပါတယ်